တော်တရှင်များခင်ဗျာကတောင်းကနင်းဖြစ်နေတဲ့မြမဘဲဇေကွက်ရဲ့နောက်ဆုံးအခြေအနေတွေအရဘာတွေလှုပ်ဆောင်တင်လဲဆိုတဲ့အကြောင်းတွေကိုတင်ပြဆွေးနွေးသွားမှာဖြစ်ပါတယ်မြန်မာနိုင်ငံရဲ့အဓိကပဲဝယ်လဲဖောက်တယ်ကြီးဖြစ်တဲ့အိန္ဒိယကပဲတွေကိုအကန့်အသတ်နဲ့ပဲဝယ်တော့မယ်ဆိုတာကြောင့်မြန်မာနိုင်ငံရဲ့ပဲဇေကွက်ကတောင်းကနင်းဖြစ်နေတာတော်တရှင်များအသိပဲဖြစ်ပါလိမ့်မယ်အိန္ဒိယကပဲမျိုးစုံဝယ်ယူမှုကိုကန့်သတ်မယ်ဆိုတာနဲ့ပတ်သက်ပြီးဩဂုတ်လနောက်ဆုံးပတ်ထဲမှာစီးပွားကူးသန်းဝန်ကြီးဌာနနဲ့ပဲကုန်တဲ့အတိုင်းဝိုင်းကလှုပ်ရှားမှုနှစ်ခုလုပ်ခဲ့ပါတယ်ပထမတစ်ခုကတော့ပဲဈေးကွက်အကျက်တဲစပြီးမကြခင်မှာပဲစီးပွားကူးသန်းဝန်ကြီးဌာနကဥဆောင်ပြီးဩဂုတ်လ25ရက်မှာအရေးပေါ်ဆွေးနွေးပွဲလုပ်ခဲ့ပါတယ်ဆွေးနွေးပွဲရလဒ်ထဲမှာအဓိကအနေနဲ့လက်တလောအတွက်ပဲမျိုးစုံကိုအစိုးရချင်းစာချုပ်ချုပ်ပြီးရောင်းချမှုကိုများနိုင်သမျှများအောင်လုပ်ဖို့ဖြစ်ပါတယ်ဒုတိယလှုပ်ရှားမှုကတော့ပြီးခဲ့တဲ့ဩဂုတ်လ28ရက်မှာရန်ကုန်မြို့ဘုရင်တော်ကုန်စည်တိုင်မှာအစည်းအဝေးတစ်ခုလုပ်ခဲ့ပါတယ်ရလဒ်ကတော့အစိုးရနဲ့ပုဂ္ဂလိကပေါင်းပြီးရန်မုံငွေ7ဘီလီယံ100ထူထောင်မယ်ပြီးရင်အစ်စ်ထွက်လာမဲ့ပဲတွေကိုဝယ်လောင်ထားမယ်အဲ့ဒီပဲတွေကိုအစိုးရချင်းစာချုပ်ချုပ်ပြီးအိန္ဒိယကိုရောင်းမှဖြစ်ပါတယ်ဒီအတွက်ကုန်တယ်တွေအနေနဲ့သူတို့ထည့်ဝင်ရမယ့်ရန်ပုံငွေ7ဘီလီယံ50ကိုစပြီးတော့စုဆောင်းနေပြီဖြစ်ပါတယ်ဆက်လက်ပြီးတော့ထွက်လာမယ့်ပဲမျိုးစုံကိုကျပ်ငွေဘီလီယံ100နဲ့ဝယ်လောင်ပြီးအစိုးရချင်းသဘောတူညီမှုနဲ့အိန္ဒိယကိုပဲတွေရောင်းမယ့်ကိစ္စကပဲဈေးကွက်အကျပ်တဲကိုဘယ်အတိုင်းဓာတ်တိဖြည့်ရှင်းနိုင်မလဲဆိုတာကိုဆွေးနွေးပါမယ်ရန်ကုန်ခြေဆိုင်အိန္ဒိယတန်ယုံကဩဂုတ်လ31ရက်နေ့မှာမြမပဲဈေးကွက်နဲ့ပတ်သက်ပြီးတရားဝင်သတင်းထုတ်ပြန်ပါတယ်။မြမပဲမျိုးစုံကိုကန့်သက်ထားတဲ့ပမာဏအပြင်အစိုးရချင်းစာချုပ်ချုပ်ပြီးပါဝယ်မယ်ဆိုတဲ့အကြောင်းပါ။ဒီတော့အိန္ဒိယကိုအစိုးရချင်းစာချုပ်ချုပ်ပြီးပဲမျိုးစုံရောင်းချရေးကဖြစ်နိုင်ကြတော့ရှိတယ်လို့ဆိုရမှာပါ။ဒါပေမဲ့လို့ဈေးကွက်ကိန်းဂဏန်းတွေကိုတစ်ချက်ပြန်ကြည့်ရင်တော့ဒီကိစ္စကပြဿနာကိုတစ်စိမ့်တစ်ပိုင်းလောက်ပဲပြေလည်စေနိုင်မယ့်အနေထားပါ။ဘာလို့လဲဆိုတော့ပြီးခဲ့တဲ့2015-2016ဘဏ္ဍာနှစ်မှာမြန်မာနိုင်ငံကနေအိန္ဒိယကိုမပဲပဲဒီစိန်ပဲစင်းကိုတန်ချိန်9သိန်းကျော်တင်ပို့ခဲ့ပါတယ်အခုတော့အိန္ဒိယကမပဲပဲဒီစိန်ပဲစင်းကိုစုစုပေါင်းတန်ချိန်8သိန်းပဲပြည်ပကနေဝယ်တော့မယ်ဆိုပြီးကန့်သက်လိုက်တာပါပြီးတော့တန်ချိန်8သိန်းဆိုတာကလည်းမြန်မာတနိုင်ငံတဲကနေဝယ်မှာမဟုတ်ပါဘူးအိန္ဒိယကပြည်ပကနေဝယ်မဲ့ပဲမျိုးစုံပမာဏစုစုပေါင်းပါဒီနေရာမှာမြန်မာကအိန္ဒိယနဲ့ကပ်နေတဲ့အတွက်တန်7သိန်းထဲမှာ9သိန်းလောက်ကိုလက်တတ်တတ်နဲ့ရောင်းနိုင်မယ်ဆိုရင်တော့အိန္ဒိယကိုပုံမှန်ရောင်းနိုင်မယ့်ပမာဏအောက်တန်ချိန်4သိန်းလောက်ရော့နေပါသေးတယ်။အဲ့ဒီရော့နေတဲ့တန်ချိန်4သိန်းကိုနှစ်တိုင်းအစိုးရချင်းစာချုပ်ချုပ်ပြီးရောင်းနိုင်ရင်တော့ရမယ့်ဈေးကပုံမှန်ဈေးကွက်ပေါက်ဈေးတက်နိုင်ဖို့ပဲများပါတယ်။ဒါကြောင့်အစိုးရချင်းစာချုပ်ချုပ်ပြီးအိန္ဒိယကိုဘဲတွေရောင်းနိုင်ရင်လဲဘဲဈေးကွက်အကျက်တဲပြေလည်ဖို့မရေရာဘူးလို့ပြောရတာပါ။ဒါကနံပါတ်1အချက်ပါ။နောက်တစ်ချက်ကကျပ်ငွေဘီလီယံ100နဲ့ဘဲတွေဝယ်လောင်မဲ့ကိစ္စဖြစ်ပါတယ်။မနစ်ကပေါက်ဈေးဖြစ်တဲ့ဘဲဒဒန်15သိန်း16သိန်းရဲ့တဝက်ဈေးဒဒန်9သိန်းနဲ့တွက်ကြည့်ပါ9သိန်းဆိုတာကတောင်သူတွေကုန်တယ်တွေအလုတ်လုတ်လို့ရယုံမယ်ရှိပါတယ်ဒဒန်9သိန်းဈေးနဲ့တွက်ရင်ကျပ်ဘီလီယံတရာကဘဲတန်ချိန်3သိန်း3000 4000လောက်ပဲဝယ်လို့ရပါတယ်လက်တွေမှာကအိန္ဒိယကိုပဲမျိုးစုံပုံမှန်ရောင်းနိုင်မဲ့ပမာဏကအဲ့ဒါတက်အများကြီးညော့သွားဖို့ရှိနေပါတယ်ဒါကြောင့်ရမုံငွေဘီလီယံ100နဲ့ပဲတွေဝယ်လောင်ပြီးတော့အစိုးရချင်းစာချုပ်ချုပ်ပြီးအိန္ဒိယကိုရောင်းရင်လဲလက်တွေမှာဘလောက်အလုတ်ဖြစ်မလဲဆိုတာမရေရာဘူးလို့ပြောရချင်းဖြစ်ပါတယ်။ပုံမှန်တင်ပြခဲ့တာတွေကအိန္ဒိယကပဲဝယ်ယူမှုကိုကန့်သတ်လိုက်တဲ့အတွက်မြမပဲဈေးကွက်ကတောင်းကနင်းဖြစ်နေတာကိုဖြည့်ရှင်းဖို့ကြိုးပမ်းနေတဲ့အကြောင်းတွေပဲဖြစ်ပါတယ်။ပဲဈေးကွက်ကတောင်းကနင်းဖြစ်နေတာကိုဖြည့်ရှင်းဖို့ကြိုးစားနေချိန်မှာပဲပဲမျိုးစုံဈေးတွေကထိုးကျမြင်ကျနေသေးပါ။စက်တင်ဘာ6ရက်မှာပဲစင်ကုန်တည်င်းဈေးကပခုတ်ကူကုန်စည်တိုင်းမှာ13900ကျပ်မုံရွာကုန်စည်တိုင်းမှာ13900ကျပ်ပဲပေါက်ပါတယ်။ဘဲတည်င်းမှာပိတ်တာ20ရှိတဲ့အတွက်လက်ရှိဈေးနဲ့ဆိုပဲစင်ကုန်တစ်ပိတ်တာ900ကျပ်တောင်မပြည့်ကျင်တော့ပါဘူး။ပြည်တွင်းဈေးကွက်ထဲမှာနွားကြေးတဲ့ပဲဘက်တစ်ပိတ်တာက800ဈေးလောက်ရှိပါတယ်။ဆိုတော့လူစားတဲ့ပဲစင်ကုန်ဈေးကနွားကြေးတဲ့ပဲဘက်ဈေးတက်တောင်နည်းနေတာဖြစ်ပါတယ်။ဒါကြောင့်ဒီနေရာမှာအကြံတစ်ခုပေးချင်ပါတယ်။နံပါတ်1ကတော့ပဲဝယ်လောင်မဲ့ရံမုံငွေကိုဒီတက်ပမာဏမြှင့်ဖို့ဖြစ်ပါတယ်မစို့မပို့ဝယ်တာမျိုးမဟုတ်ဘဲနဲ့အလုံးလုံးလို့ရတဲ့အနေအထားတစ်ခုအထိဈေးကွက်တည်ငြိမ်အောင်လုံလုံလောက်လောက်ဝယ်လို့ရလောက်တဲ့အထိရံမုံငွေကိုတိုးမြှင့်ဖို့လိုပါတယ်ဒါကလက်တလောဖြည့်ရှင်းဖို့ပါဒီနေရာမှာကုန်တယ်ငွေထပ်မထည့်နိုင်ရင်အစိုးရကထပ်ထည့်ဖို့လိုပါလိမ့်မယ်နံပါတ်2အချက်ကတော့ပဲတစ်မျိုးတည်းကိုပဲမှီကူနေတဲ့တောင်သူတွေဒီပြင်တွက်ချေခိုက်တဲ့သီးနှံတွေကိုအများဆုံးပြောင်းလဲစိုက်ပျိုးနိုင်မှုအတွက်ဆောင်ရွက်ဖို့ပဲဖြစ်ပါတယ်ဒါကိုတော့စိုက်ပျိုးရေးနဲ့ဆိုင်တဲ့ဝန်ကြီးဌာနရဲ့ကုန်သွယ်ရေးနဲ့ဆိုင်တဲ့ဝန်ကြီးဌာနရဲ့နှစ်ခုပေါင်းပြီးအချိန်မဆွဲဘဲအာသွန်ခွန်ဆိုင်လုပ်ဖို့လိုပါတယ်။မဟုတ်ရင်တော့ပဲဈေးကွက်အကျပ်တဲကအပတ်ဆင်မရတဲ့အနေအထားကိုရောက်သွားနိုင်မှာကြောင်းတင်ပြလိုက်ရပါတယ်။စီးပွားရေးဖွံ့ဖြိုးမှုမျက်မှောက်ပြုနိုင်ကြပါစေ။ကျေးဇူးတင်ပါတယ်။ကျွန်တော်အောင်နိုင်ကျော်ပါ။